ဆော်ဒီအာရေဗျနိုင်ငံကယမန်နိုင်ငံမှာဖြစ်နေတဲ့ကာလာဝမ်ယောဂတိုက်ဖျက်ဖို့အတွက်ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ကိုအမေရိကန်ဒေါ်လာ 66.8 သန်းလူဒန်းခဲ့ပါတယ်။ယမန်နိုင်ငံမှာဝမ်ယောဂဖြစ်ပွားနေတယ်လို့တန်ကြားရှိတဲ့သူအရေးအတွက်ဟာအခုတစ်ပတ်အတွင်းမှာ2000ကျော်သွားခဲ့ပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းမှုချုပ် Stephen O'Brien ကပြောပါတယ်ကဘာပေါ်မှာအဆိုးအဆုံဝမ်ယောဂဖြစ်ပွားမှုကိုကျွန်တော်တို့ရင်ဆိုင်နေရပြီးတနည်းကိုဝမ်ယောဂထပ်ဖြစ်တဲ့သူအရေအတွက်ဟာပြင်းပြအဖြစ် 9,000 လောက်ရှိတယ်လို့ UNICEF အဖွဲ့ရဲ့ညွှန်ကြားရင်းမှု Anthony Lake နဲ့ WHO အကြီးအကဲ Margaret Chan တို့ကစနေနေ့ကကြေညာချက်ထုတ်ပြီးပြောကြားခဲ့ပါတယ်ခင်ဗျာ